မြန်မာကျောင်းဝေတံမှုဟာစက်တင်ဘာလဆန်းကလေးကဆိုရင်60ရာခိုင်နှုန်းကျော်ကျသွားပြီးစားသောက်ကုန်နဲ့လောင်စာဆီဈေးနှုန်းတွေတက်နေတယ်လို့ American ဒေါ်လာနဲ့လဲလှယ်နှုန်းမှာကျပ်ငွေတန်ဖိုးတနေ့တဲ့တနေ့ကျလာနေပြီးရောင်းစည်းဒေါ်လာကို2000ခုနှစ်ကျပ်ဝန်းကျင်အထိရှိတယ်လို့ငွေကြေးအယောင်းဝယ်ဖြစ်သလားဆိုတာကတော့မသေးကြလာပါဘူးဈေးကွက်ထဲမှာအမေရိကန်ဒေါ်လာနယ်လာနေပြီးငွေလဲလုပ်ငန်းတချို့အယောင်းဝယ်ရလိုက်ကြပါတယ်ရန်ကုန်မြို့ကNorthern Breeze ဆိုတဲ့ငွေလဲလုပ်ငန်းတစ်ခုကလက်ရှိမှာငွေကြေးဈေးနှုန်းတည်ငြိမ်မှုမရှိတာဝ ခုလိုငွေကြေးဈေးကွက်နဲ့စီးပွားရေးတခုလုံးမှာရင်းရင်လာနေတာပါ။နိုင်ငံရေးအခြေအနေပိုဆိုးလာတာနဲ့အမျှငွေလဲနှုန်းကလည်းပိုဆိုးလာမှာပဲလို့အမျိုးဖော်လို့တဲ့ဘန်ရာရှိတူကရိုက်တာစ်ကိုပြောပါရယ်။ကမ္ဘာ့ဘဏ်ရဲ့တနင်္လာနေ့ထုတ်အစီရင်ခံစာထဲမှာမြန်မာစီးပွားရေးဟာဒီနှစ်တည်း18ရာခိုင်နှုန်းကျဆင်းမယ်လို့ခန့်မှန်းထားပြီးကိုစောဆိုတဲ့ရန်ကုန်မြို့ကန်တူကတော့လူတွေပိုပြီးဆင်းရဲလာကြမှာပဲလို့ရိုက်တာစ်ကိုပြောပါရယ်။